တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှဆိုင်ရာအထူးတပ်တမန်ဆွန်ကော်ရှန်ရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုဝင်ဘာလကုန်ပိုင်းမှာကျင်းပဖို့ရှိနေတဲ့တရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုထည့်သွင်းဖိတ်ကြားရေးကိစ္စအတွက်အဓိကဖြစ်နိုင်ကြောင်းတရုတ်မြန်မာအရေးလေ့လာသူတွေကသုံးသပ်ပါတယ်။ဒီလိုမျိုးဖိတ်ကြားမယ်ဆိုရင်ဒေါက်ဆန်းစုကြည်ပါဝင်ရေးကိုပြစ်ပယ်လို့မရတာကြောင့်ဒီနိုင်ဆွေးနွေးနေပုံရတဲ့အကြောင်းသုံးသပ်တာလည်းရှိပါတယ်။ရန်ကုန်ကလာတဲ့ဆွန်ကော်ရှန်ရဲ့ခီးစဉ်အကြောင်းသုံးသပ်ချက်သတင်းကိုစော်ဝင်းလိုင်ပြောပြပေးပါရှင
်။စစ်တပ်ကအာဏာသိမ်းပြီးကိုလာတာကာလအတွင်းမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမာမစ္စတာဆွန်ကော့ရှန်ဟာမြန်မာပြည်ကိုဒုတိယအကြိမ်ရောက်ရှိလာတာဖြစ်ပြီးတင်းနာနေကတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးသွားတဲ့အချက်တွေကိုတော့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စုံမင်းထွန်းကအခုလိုပြောပါတယ်
။ဒီကတော့ဒီနိုင်ငံတော်စီမံခန့်ခွဲရေးကောင်စီအနေနဲ့ခြေလုံ55ရက်တူဦးလေးကျေးခိုးရတို့လုံနေတဲ့အခြေအနေတွေဒီကျွန်တော်ပါတီစုံလေးမျိုးစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာနဲ့ဆက်လက်ရှောင်လန်းသွားမယ်ဆိုတဲ့အခြေအနေတွေမြန်မာနိုင်ငံနဲ့အာဆီယံဖွဲ့ဝင်နိုင်ငံများရဲ့ဆက်ဆံရေးတရုတ်နိုင်ငံနဲ့အာဆီယံဖွဲ့ဝင်နိုင်ငံများရဲ့ဆက်ဆံရေးအခြေအနေနဲ့မြန်မာနိုင်ငံရဲ့ဒီလွင်ချင်းရေးဆိုင်ရာဆောင်ရွက်နေမှုကိုတရုတ်ကနေပြီးဆက်လက်ကူညီဆောင်ရွက်သွားမယ်အခြေအနေတွေအဲ့ဒါလေးကျွန်တော်အသေးစိတ်ဆွေးနွေးဆက်ပါတယ်ခင
်ဗျတရုတ်မြန်မာဆက်ဆံရေးကိုလေ့လာသူဒေါက်တာလာကျော်စောကတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားဒီလာတဲ့ကျင်းပဖို့ရှိတဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာပြည်ကိုထည့်သွင်းနိုင်ရေးညှိနှိုင်းဆွေးနွေးမှုကအဓိကအချက်ဖြစ်နေကြောင်းသုံးသပ်ပါတယ်
။ဟို November လ29ရက်နေ့မှာ Asian Plus China ဆိုတာဟို seminar ကြီးရှိကြပြ။အဲဒီဟာမှာသူတို့ကဟိုမြန်မာပြည်ကိုဖိတ်တယ်မဖိတ်တယ်နည်းနည်းစဉ်းစားနေတယ်ဖြစ်နေ။ဟိုတနေ့ကတော့ Peking မှာအစည်းအဝေးတစ်ခုလုပ်ကြပြ။ဟိုနိုင်ငံသားရေးဝန်ကြီးဝန်ကြီးက Asian နိုင်ငံ10နိုင်ငံကပါမတ်တင်တော့ခေါ်တွေ့တာလေ။အဲဒီ seminar အတွက်ပြင်ဆင်တာ။အဲ့ဒါကလည်းအရေးကြီးတယ်ဗျ
။အာဆီယံသင်းနဲ့တရုတ်နိုင်ငံအကြားဆွေးနွေးပွဲမိတ်ဖက်ဖြစ်တဲ့နှစ်30ပြည့်အထိမ်းအမှတ်နဲ့တရုတ်သမ္မတရှီကျင်းပင်နဲ့အာဆီယံခေါင်းဆောင်တွေအွန်လိုင်းကနေဆွေးနွေးကြဖို့ရှိပါတယ်။တရုတ်နိုင်ငံအနေနဲ့တခြားဒေသတွင်းကိစ္စတွေအတွက်လည်းထက်သွင်းစဉ်းစားထားပုံရကြောင်းအခုလိုဆက်ပြောပါတယ်
။နောက်တစ်ခုကဒီလို ASEAN လို့ခေါ်တဲ့ Regional Comprehensive Economic Partnership ဖြစ်ပါလေ။ ASEAN ဆယ်နိုင်ငံနဲ့ဟိုတရုတ်အပါဝင်ပေါ့အာရှနိုင်ငံကဒီဘက်ကြီးနိုင်ငံကြီးတွေငါးနိုင်ငံပေါ့နော်ဩစတြေးလျတို့ဂျပန်တို့တောင်ကိုရီးယားတို့အဲ့ဓာတွေပါတယ်ကမ္ဘာလွတ်လပ်တဲ့ဈေးကွက်ကြီးကိုတရုတ်ကတော်တော်အားပါနေတယ်လို့ဖြစ်တယ်ဒီနှစ်ပေါ်မှာအဲ့တော့အဲ့ဒီဟာတွေနဲ့လည်းပတ်သက်လို့တရုတ်ကနည်းနည်းလောနေပုံရတယ်နောက်တောင်တရုတ်ပြန်လဲပြန်ပါလေသူကဟိုပါတယ် code of conduct ဟိုရေးဆွဲဖို့ကိစ္စတွေရှိသေးတယ်ဗျအဲ့တော့အဲ့ဒီမှာဘာသာနိုင်ငံကိုခြံထားပြီမဖြစ်ဘူးလေသူကအာဆီယံနိုင်ငံလက်မှာပဲပါတော့အဲ့တော့အာဆီယံတွေကိုဘယ်လိုပြန်ဆွဲမလဲဆိုတဲ့အကြောင်းသူတို့တော်တော်ကြိုးစားနေတယ်ညာ
တခြားနိုင်ငံရေးတုံ့တက်သူတီဘောမျိုးနယ်ကတီတုလွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းအလားတူရှုမြင်ထားပါတယ
်အခုလာလာတော့ကျွန်တော်ရှင်းတယ်သူတို့စီမှာအခုအာဆီယံနဲ့တူတူနဲ့အစည်းအဝေးလုပ်ဖို့ရှိတယ်လေအဲအစည်းအဝေးလုပ်ဖို့ရှိတော့မှန်ပုံမှန်နေသားဆိုတော့မာလဲအသေးဝင်နိုင်ငံတစ်ခုဆိုတော့ဖိတ်လိုက်ပြီးဟိုအစည်းအဝေးလုပ်ကြပြီးတော့တာပေါ့ဗျာဒါပေမဲ့မြန်မာအရင်နောက်ဆုံးအချိန်အလုပ်တဲ့အစည်းအဝေးမှာအဖိတ်ကြမခံရဘူးပေါ့တော့အဲ့ဒီဟာကိုဖိတ်ကြဖို့အတွက်လာရင်းနဲ့အခြားကိစ္စတွေနဲ့ရှင်းလင်းကြည့်နိုင်တယ်လို့ကျွန်တော်ကတော့ထင်တယ်အဓိကကတော့အဲ့ဒီကိစ္စပေါ့
တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရေးကိုလည်းဆွေးနွေးတုံ့တက်နိုင်ကြဦးရဲထွန်းကဆက်ပြောပါတယ်
နောက်ဆုံးကျွန်တော်ခံမှန်းရတဲ့သဘောထားကတော့ဟို NLD ကိုဖြတ်သိမ်းတာတော့သူတို့စိတ်ပြေသဘောမကျဘူးလို့ယူဆတယ်။နောက်အနာဂတ်မှာ NLD မပါတဲ့မြန်မာနိုင်ငံကြီးဟာအမြင်လို့ရှိမှာမဟုတ်ဘူးလို့သူတို့ကတော့မြင်နေပါတော့နော်။အဲအဲ့လိုဒီလိုမျိုးမရှိရင်သူ့ရဲ့ယဉ်ကျေးမှုညာမှုတွေအတွက်အများကြီးအခက်အခဲတွေ့နေမှာပေါ့။ဆိုတော့သူတို့ကတော့တတ်နိုင်ကြမရတော့အဲ့ဒီမဖြတ်သိမ်းခံရဖို့ယူတော့သူတို့ကကျေးဇူးပြုရပ်တည်နေတယ်ဖြစ်နိုင်ရင်တော့ကြာရောင်းစားကြည့်နေဆွေးနွေးပြီးတော့အဲဒီပြဿနာကိုငင်းငင်းချမ်းချမ်းဖြေရှင်းဖို့အဲအဲ့ဒါလိုတောက်တော့နေတာပဲ
မြန်မာနိုင်ငံရေးမှာဒေါအောင်ဆန်းစုကြည်နဲ့အန်လဒီကိုဘေးဖယ်ထားလို့မရဘူးလို့တရုတ်ဘက်ကသဘောထားရှိပုံရကြောင်းဒေါက်တာလကျော်စောကလည်းတုံ့တက်ပါတယ
်တရုတ်ဘက်ကကြည့်တော့လေတကယ်လို့ဟိုဒီမိုကရေစီလမ်းအတိုင်းပြန်သွားမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ကိုအန်လဒီလို့မပါလို့မဖြစ်ဘူးအကြမ်းလို့ NLD တို့ဒေါအောင်ဆန်းစုကြည်တို့ဒီလိုနည်းနဲ့ပြန်ပြီးတော့စိတ်ဆက်ပေးလို့ရမလဲလို့သူတို့ကပြောနေပုံရတယ်။အဲဒီဗမာပြည်ပါရေးမှာဒီဒေါအောင်ဆန်းစုကြည်ကိုပြစ်တယ်လို့လည်းမဖြစ်ဘူး။ တော့တခြားဗီလာများဟိုရှာလို့ရမယ်လို့ရှာနေပုံရ
တယ်။ဒါကတော့တရုတ်မြန်မာအရေးတုံ့တက်သူတွေရဲ့အမြင်တွေဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမာမစ္စတာဆွန်ကော့ရှန်ဟာဩဂုတ်လအတွင်းကလည်းမြန်မာပြည်ကိုတပတ်ကြာပထမအကြိမ်လာရောက်ခဲ့ပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မွန်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ဖြစ်တရုတ်နိုင်ငံရဲ့အာရှဆိုင်ရာအထူးတန်တမာဆွန်ကော့ရှန်မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ။